မြန်မာနိုင်ငံအနေနဲ့2008ဖွဲ့စည်းပုံပြင်ဆင်လုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တောမက်စ်အိုဟေကင်တာနာကတိုက်တွန်းပြောကြားလိုက်ပါတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စတွေမှာအားနည်းချက်တွေရှိနေတယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကထောက်ပြပြောဆိုနေတဲ့အတွက်အဲ့ဒီစံချိန်စံညွှန်းတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံဖြစ်လာအောင်မြန်မာအစိုးရနဲ့ပြည်သူတွေကြားညီနိုင်ဆောင်ရွက်ကြဖို့လဲမစ္စတာကင်တာနာကတိုက်တွန်းပြောကြားလိုက်ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကဆက်လက်တင်ပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။တိုင်းပြည်တစ်ခုရဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာတိုင်းပြည်အတွင်းမှာမိတင်းနေထိုင်ကြတဲ့ပြည်သူပြည်သားတွေရဲ့သဘောဆန္ဒကိုထိဟပေါ်လင်စွေပြီးဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေခံသဘောတရားကိုလက်ခံကျင့်သုံးတဲ့ဖွဲ့စည်းပုံမျိုးဖြစ်တဲ့လို့မေလ23ရက်နေ့ရက်စွဲနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တိုမတ်စ်အိုဟေကင်တာနာကကြေညာချက်ထုတ်ပြန်ပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာလည်းဒီမိုကရေစီအသွင်ကူးပြောင်းရေးမှာအင်မတန်အရေးပါတဲ့အခန်းကဏ္ဍဖြစ်တယ်လို့မစ္စတာကင်တာနာကပြောပါတယ
်။ I believe that for this process of transition towards democracy
မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖြစ်တာကြောင့်ဥပဒေပြုအဖွဲ့အတွင်းဒီမိုကရေစီနီလန်ပိုကျလာအောင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့နေရာမှာအစိုးရနဲ့ပြည်သူတွေကြားဆွေးနွေးညှိနှိုင်းလှုပ်ဆောင်ကြဖို့လိုအပ်ပါတယ်။ဒီနေရာမှာတစ်ခုသတိပေးချင်တာကဒီဖွဲ့စည်းပုံကိုအရင်စစ်အစိုးရလက်ထက်တုန်းကရေးဆွဲအတည်ပြုခဲ့တယ်ဆိုတဲ့အချက်ကိုမမေ့သင့်ပါဘူး။ဒီဖွဲ့စည်းပုံဟာဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စတွေမှာအားနည်းချက်တွေရှိတယ်ဆိုတာကိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကထောက်ပြပြောဆိုနေကြတာပါ။မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲလှုပ်ဆောင်လို့ရတယ်ဆိုရင်ဖွဲ့စည်းပုံကိုပြန်ပြီးတော့သုံးသပ်ပြင်ဆင်သင့်တယ်လို့လူ့ခွင့်ရေးအထူးကိုယ်စားလှယ်တယောက်အနေနဲ့ကျွန်တော်ပြောချင်ပါတယ
်ကုလသမဂ္ဂရဲ့လူ့ခွင့်ရေးအထူးကိုယ်စားလှယ်အဖြစ်နဲ့မြန်မာနိုင်ငံကိုအကြိမ်ကြိမ်တွားရောက်ပြီးအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့တဲ့မစ္စတာကင်တာနာကမြန်မာအစိုးရအဖွဲ့အတွင်းမှာလည်းလူမှုဆန္ဒနဲ့အညီဖွဲ့စည်းပုံပြင်ဆင်ရေးကိုလိုလားတဲ့သူတွေရှိသလိုပြင်ဆင်မှုဝင်လဲသူတွေလည်းရှိတယ်ဆိုတာကိုလေ့လာတွေ့ရှိခဲ့တယ်လို့ဆိုပါတယ
် The president Thaksin himself has been ambivalent in this respect because we heard in the past
သမရဦးသိန်းစင်ကိုနှစ်ကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှာစိတ်နှခွဖြစ်နေပါတယ်။ဘာဖြစ်လို့လဲဆိုတော့အစပိုင်းမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်သူ့အနေနဲ့ထောက်ခံအားပေးတယ်ဆိုတဲ့ပြောဆိုမှုတွေရှိခဲ့ပေမဲ့နောက်ပိုင်းမှာသူ့ရုံးကပြောလာတာကတိုင်းပြည်အတွင်းမငြိမ်သက်မှုတွေဖြစ်လာမှာဆိုတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးကိုမထောက်ခံဘူးဆိုပြီးတော့လည်းပြောလာနေကြပြန်ပါတယ်
။ဥပမာဒေါအောင်ဆန်းစုကြည်လိုပုဂ္ဂိုလ်မျိုးရွက်ောက်ပွဲမှာပါဝင်ခွင့်မရအောင်ဖွဲ့စည်းပုံမှာကန့်သတ်ချက်တွေရှိနေတာဟာလည်းနိုင်ငံတကာလူ့အခွင့်အရေးစံချိန်စံညွှန်းတွေနဲ့ကန့်ညီခြင်းမရှိဘူးလို့မစ္စတာကင်တာနာကထောက်ပြပြောဆိုပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ပွင့်လင်းလူ့အဖွဲ့အစည်းကခေါင်းဆောင်တွေပါဝင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာလူမှုချီတက်ဟောပြောပွဲတွေဟာလည်းမှန်ကန်တဲ့လုပ်ရဖြစ်တယ်လို့မစ္စတာကင်တာနာကမြင်ပါတယ
် I think this is a good news because they represent a large majority in the country
ဒါဟာသတင်းကောင်းမှာဘာဖြစ်လို့လဲဆိုတော့သူတို့ဟာတိုင်းပြည်အတွင်းကလူအများစုကိုကိုစားပြုတဲ့သူတွေဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်88မျိုးဆက်တွေနဲ့တခြားအဖွဲ့အစည်းတွေဟာမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်တိုက်ပွဲဝင်ကြတဲ့သူတွေဖြစ်တဲ့အတွက်သူတို့အနေနဲ့ဖွဲ့စည်းပုံပြင်ဆင်ဖို့တောင်းဆိုခွင့်ရှိပါတယ်အခုနေခါမှာအဲ့ဒီလိုတောင်းဆိုဖို့အတွက်အချိန်ခါကောင်းလည်းဖြစ်ပါတယ်
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်အဖြစ်6နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာကင်တာနာအနေနဲ့သူ့ရဲ့လက်ရှိယာတုကနေအခုမေလကုန်မှာအနားယူတော့မှာဖြစ်ပါတယ်။သူ့ရဲ့6နှစ်တာတက်တန်းအတွင်းသူ့အနေနဲ့နောင်နာရစရာဖြစ်စေမဲ့လုပ်ရက်တွေရှိခဲ့သလားဆိုတာအပါအဝင်သူ့အမြင်အတွေ့အကြုံတွေနဲ့ပတ်သက်လို့မေးကြည့်တဲ့အခါမှာတော့
I mean who can say that they don't have regrets? Of course. This has been a difficult job.
နောင်တရစရာမရှိပါဘူးလို့ဘယ်သူပြောနိုင်မှာလဲဗျာရှိရပေါ့ဒီလောက်ဟာအမတန်ခက်ခဲတဲ့အလုပ်တစ်ခုပါဒါပေမဲ့မြန်မာနိုင်ငံအတွင်းမှာရှိနေကြတဲ့သူတွေကြောင့်ကျွန်တော်အမြဲတမ်းအားတက်ရပါတယ်ညဉ့်ညံ့နေချစ်ခင်ပွဲကောင်းနေအမတန်ဆိတ်ရှုပ်စရာကောင်းနေရခိုင်ပြည်နယ်ကိုသွားတဲ့ကာလအတွင်းမှာလည်းကျွန်တော်ပေါ်မှာစေတနာနဲ့နားလည်ကြပါတယ
်မစ္စတာကင်တာနာနေရာမှာအစားထိုးတာဝန်ယူမဲ့ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကတော့တောင်ကိုရီးယားနိုင်ငံသူယန်ဟီလီဖြစ်ပါတယ်သူရဒူးကိုဆက်ခံမဲ့လူသစ်အပေါ်ဘာလို့တင့်တယ်မလို့တင့်ဘူးလို့သူ့အနေနဲ့မပြောကြလို့ဘူးလို့ပြောဆိုလိုက်ပြီးသူ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
် My experience is that what is very important for this kind of
ကျွန်တော်အတွေ့အကြုံရကတော့ဒီလိုအလုပ်မျိုးလုပ်မယ်ဆိုရင်ဆွေးနွေးညှိနှိုင်းလှုပ်ဆောင်ဖို့လိုပါတယ်ကိုနဲ့အလုပ်လုပ်ကြမဲ့သူတွေယုံကြည်မှုကိုတည်ဆောက်ဖို့လိုပါတယ်ဒီထဲမှာအာဏာပိုင်တွေလူမှုအခြေပြုအဖွဲ့အစည်းတွေမီဒီယာအဖွဲ့အစည်းတွေပါဝင်ပါတယ်နောက်တစ်ခုကလူခွင့်ရေးအခြေအနေကြောင်းအမြဲတမ်းပြောကြားနေဖို့လိုပါတယ်
သူ့အနေနဲ့ကုလသမဂ္ဂကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခြင်းမရှိတော့ပေမဲ့မြန်မ မြန်မာနိုင်ငံအတွက်6နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့အတွေ့အကြုံနဲ့တန်ရုံးစဉ်နေရှိနေတာကြောင့်မြမအရေးကိုအမြဲတမ်းနားဆွင့်အားပေးနေမယ်လို့ဆိုပါတယ်အခုလာကောင်မှာယာရုကအနာမျိုးကင်းနောက်ဆုံးအစီရင်ခံစာတစ်စောင်ထုတ်နိုင်ရေးအတွက်အခုချိန်မှာပြင်ဆင်နေတယ်လို့မစ္စတာကင်တာနာကပြောပါတယ်ခင်ဗျာ